မေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ဇွန်လ19ရက်နေ့မှာအမေရိကန်ပြည်ထောင်စုဟာအာဖရိကန်အမေရိကန်နိုင်ငံသားတွေအတွက်ထူးခြားပြီးသမိုင်းမှာရေးကြီးလာတဲ့ဂျုံတင့်အထိမ့်မှတ်အခမ်းအနားတွေကိုကျင်းပကြပါတယ်။ဒီနေ့ဟာဂျွန်စနစ်ဖျက်သိမ်းကြောင်းတရားဝင်ထုတ်ပြန်ခဲ့တဲ့1863ခုနှစ်ဇန်နဝါရီလ1ရက်နေ့ကိုဂုံပြူတာမဟုတ်တလို့အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုစုံချိန်မြောက်ပြင်ဆင်ပြီးနိုင်ငံတော်ကျွန်းစနစ်ကိုဖျက်သိမ်းလိုက်တဲ့1865ခုနှစ်ဒီဇင်ဘာ6ရက်ကိုလည်းသတ်မှတ်ကျင်းပတာမျိုးမဟုတ်ပါဘူးဒီနေ့ဟာတက္ကသိုလ်ပြည်နယ်ရဲ့ Galveston ကျွန်းမှာနေထိုင်ကြတဲ့ပြည်ပနဲ့အဆက်အသွယ်ပြတ်နေတဲ့အရင်ကကျွန်းပြုတ်ခံရသူတွေဟာသူတို့လွတ်မြောက်ကြောင်းတည်ရရှိတဲ့နေ့1865ခုနှစ်ဇွန်လ19ရက်နေ့ကိုဂုံပြုတ်တဲ့နေ့ဖြစ်ပါတယ်တနေ့အကြာ1866ခုနှစ်ဇွန်လ19ရက်နေ့မှာဂျုံတင့်အထိမ်းအမှတ်ကို Texas ပြည်နယ်မှာပထမဆုံးကျင်းပခဲ့ပြီးမကြာမီပါပဲဒလုပွဲတော်ကျင်းပတာက American တောင်ပိုင်းတစ်ခွင်မှာပြန့်နှံ့လာခဲ့ပါတယ်ဒီနေ့ခေတ်မှာတော့ဂျုံတင့်ကို American ပြည်တော်စုက African American တွေရဲ့တက်တန်းအရှိဆုံးအားလိုက်ရဲ့အဖြစ်သတ်မှတ်ကြပါတယ်ဒါပေမဲ့1865ခုနှစ်ဇွန်လ19ရက်နေ့ရဲ့အရေးပါမှုကိုတရားဝင်အသိမှတ်ပြုခံရဖို့ကတော့နှစ်ပေါင်း156နှစ်ကြာခဲ့ပါတယ်2022ခုနှစ်ဇွန်လ18ရက်နေ့ကြမှသမ္မတဂျိုးဘိုင်ဒန်ကဂျွန်တီကိုပြည်ထောင်စုအဆင့်တရားဝင်အားလိုက်ရဲ့အဖြစ်ဂျွန်တီအမျိုးသားလွတ်လပ်ရေးနှင့်အဲ့ဥပဒေကိုတရားဝင်လက်မှတ်ရေးထိုးပြီးကြေညာခဲ့ပါတယ
် To me making Juneteenth a federal holiday wasn't just a symbolic gesture
ကျွန်တော်တို့တော့ဂျွန်တီကို federal အားလိုက်ရဲ့အဖြစ်သတ်မှတ်တာကထောက်ခံမှုပြသလိုတာတသက်မဟုတ်ပါဘူးလို့သမ္မတဘိုင်ဒန်ကပြောပါတယ်ကျွန်ပြူချင်းရဲ့ကြီးလေးတဲ့အပြစ်ရဲ့မူလစစ်မြစ်ကိုအတိမတ်ပြုဖို့ကျူးလွန်ခဲ့တဲ့ဖြစ်ရပ်တွေကိုညွှန်ပြထားချက်ဖြစ်ပါတယ်လို့ပြောပါတယ
် To understand the war was never fought over it it wasn't just
ဒါကကျွန်တော်တို့တိုက်ပွဲမဝင်ခဲ့တဲ့စစ်ပွဲတစ်ပွဲအကြောင်းကိုနားလည်နိုင်မို့ပါဒါဟာ Union ပြည်ထောင်စုတပ်သားတွေအတွက်သက်သက်မဟုတ်ပါဘူးတိုင်းပြည်တစ်ခုလုံးနဲ့လွတ်လပ်မှုဆိုတာကခြေကံအကြဆုံးအကြောင်းရင်းမှာပဲကျွန်စနစ်ဖြတ်သိမ်းကြောင်းကြေညာချက်ကဆိုင်ရတဲ့တသက်မြမဟုတ်ကြောင်းကိုသတိရဖို့လိုပါတယ်လွတ်လပ်မှုရဲ့အနှစ်သာရကိုဖန်ဆားနိုင်ခဲ့ပြီးတိုင်းပြည်ကိုလွှမ်းမိုးခဲ့ပါတယ်တချို့အတွေးခေါ်တွေကအင်အားကြီးမားလာကြောင်းတတ်သိထူနိုင်ခဲ့ပါတယ်ဒါကငင်းပယ်လို့မရပါဘူးအမေရိကန်ပြည်တော်စုရဲ့အာဘခံချက်ကကျွန်တော်တို့အားလုံးကိုဖျားသခင်ကညီတူညီမျှဖန်ဆင်းထားကြောင်းဆိုတာနဲ့ကျွန်တော်တို့ရဲ့ဘဝတစ်လျှောက်ဒန်းတူညီတူဆက်ဆံခံရဖို့ထိုက်တန်ကြောင်းဆိုတာကိုဒီနေ့ကသတိပေးနေပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်ဂျွန်တင်ဟာရှေလျားပြီးခက်ခဲချမ်းတမ်းလာတဲ့ညတာခီးရှည်အနိုင်အထက်ပြုတ်ကျတဲ့ဂျွန်စနစ်ကိုအဆုံးသတ်နိုင်ခဲ့ခြင်းနဲ့တောက်ပတဲ့အနာဂတ်နနခင်းတစ်ခုကိုဂရိပြုတ်နိုင်ခဲ့ခြင်းနှစ်ခုစလုံးကိုအထိမ့်မှတ်ပြုကျင်းပတာဖြစ်ပါတယ
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အားကိုတင်ပြလို့ပြီးပါပြီ